ကနေဒါမှာတော့ PS2 ပြောင်းသူသဏ္ဍာန်ဖိတ်ပင်တာမြင်မိတဲ့ကိုဝန်ကြီးချုပ် Justin Trudeau ကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ် Trudeau ကအခုနိုင်ငံတော်ပြောင်းသူသဏ္ဍာန်ဝယ်ယူရောင်းချလွှဲပြောင်းမှုပိတ်ပင်တဲ့ဥပဒေကအရေးပေါ်အမြန်ထုတ်ပြန်ရတာဖြစ်တဲ့အခုချက်ချင်းအသက်ဝင်မှာပါလို့မနေ့ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Trudeau ကတနသမားတွေပြစ်ခတ်မှုကြောင့်လူတွေရရဆက်ဆက်တည်ဆုံးခံစားနေရချိန်မှာဒါကိုတားမြစ်နိုင်ဖို့ကခေါင်းဆောင်ပိုင်းမှာတာဝန်ရှိပါတယ်လို့နောက်ရေးယူဆောင်ရွက်မှုတွေလုပ်ပေးဖို့လိုနေပါတယ်ဆိုပြီးအလေးနဲ့ဆက်ပြောခဲ့ပါတယ်။အမေရိကန်မှာအသေးအချေများခဲ့တဲ့ Texas ကျောင်းတွင်ပြစ်ခတ်မှုအပြီးတပတ်အတွင်းအိန္ဒိယကနေဒါလွှတ်တော်မှာတော့ဒီနှစ်မေလကွန်ကတင်ခဲ့တဲ့ပိုကျယ်ပြန့်အားကောင်းတဲ့လက်နက်ဥပဒေမူကြမ်းကိုဆက်ဆွေးနွေးနေရချိန်အခုဥပဒေသစ်ထွက်လာတာပါ။ဝန်ကြီးချုပ် Trudeau ကလည်းအခုပြည်တွင်းဈေးကွက်ဆိုင်ရာဥပဒေကမျိုးဆက်တစ်ခုအတွင်းအပြင်းထန်ဆုံးသဏ္ဍာန်တာမြစ်ချက်တွေကတစ်ခုဖြစ်ပြီးဩဂတ်လကထုတ်ခဲ့တဲ့ပြောင်းသူသဏ္ဍာန်တင်သွင်းမှုပိတ်ပင်တဲ့ဥပဒေလည်းဆက်ရှိနေမှာပါလို့ပြောထားပါတယ်။ကနေဒါမှာ2020ခုနှစ်လူစုပြောင်းလဲတပ်ဖြတ်မှုခံရပြီးမှပြောင်းရှိစစ်ပွဲသုံးလက်နက်တွေကိုတားမြစ်တဲ့ဥပဒေထုတ်ပြန်ခဲ့ပြီးကနေဒါကအမေရိကန်ထက်အခုလိုပြစ်ခတ်မှုတွေပုံနေခဲ့ပေမဲ့လက်နက်တားမြစ်မှုတွေကတော့ပိုတင်းကျပ်ထားပါတယ်။အခုလိုသနတ်သမားနဲ့လူသက်မှုကနေဒါမှာဖြစ်နေတာကအမေရိကန်နိုင်ငံရဲ့၅ပုံတစ်ပုံပဲရှိပါတယ်ခင်ဗျ